ဂျပန်နဲ့အမေရိကန်ကြားကုန်သွယ်ရေးသဘောတူညီချက်ကိုမူအားဖြင့်သဘောတူထားပြီးလက်မဲ့စက်တင်ဘာလမှကျင်းပမယ်ကုလသမဂ္ဂအထွေထွေညီလာခံအတွင်းလက်မှတ်ထိုးမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောပါတယ်။ပြင်သစ်နိုင်ငံဘီရက်စ်မှကျင်းပတဲ့ G7 ထိပ်သီးညီလာခံအတွင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တီးတန့်ဆွေးနွေးခဲ့တဲ့သမ္မတထရန့်ကသတင်းထောက်တွေကိုပြောဆိုခဲ့တာပါ။ဒီကုန်သွယ်ရေးသဘောတူညီချက်ကအမေရိကန်လယ်သမားတွေနဲ့စိုက်ပျိုးရေးလုပ်ငန်းရှင်တွေအတွက်သိပ်ပြီးကောင်းမွန်တယ်လို့လည်းသမ္မတထရန့်ကပြောပါတယ်ဂျပန်ဝန်ကြီးချုပ်အာဘေဘက်ကတော့ထိမ့်နှိမ့်သိမ့်သိမ့်ပို့ပြီးတော့ရှိနေပုံရပါတယ်စကေပြန်ကနေတဆင်သတင်းထောက်တွေကိုပြောခဲ့တာမှာတော့ဒီအခွင့်အလမ်းကိုအရယူပြီးဂျပန်အမေရိကန်ကုန်သွယ်ရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးရေးအသေးအချာညှိနှိုင်းချက်ထားလို့တယ်လို့ပြောဆိုခဲ့တာပါအပိသက်သဘောတူညီချက်ဆိုတာကိုရည်ညွှန်းပြီးအလုပ်သဘောအဆင့်ဆောင်ရွက်စရာတချို့ကြံသေးတယ်လို့လည်းဂျပန်ဝန်ကြီးချုပ်ကပြောပါတယ်ဂျပန်နဲ့ကုန်သွယ်ရေးသဘောတူညီချက်ကိုဥဆောင်ညှိနှိုင်းနေတဲ့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်တော်ရောဘတ်လက်တီဇာကတော့ဒီသဘောတူညီချက်ထဲမှာစိုက်ပျိုးရေးဆက်မှုနဲ့ဒီဂျစ်တယ်ကဏ္ဍ၃ရပ်ပါဝင်တယ်လို့ပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူး